ဩစတြေးလျ Open တက်နစ်ပြိုင်ပွဲမှာစပိန်နိုင်ငံသားရာဖယ်နာဒယ်အနိုင်ရပြီး Grand Slam လို့ခေါ်တဲ့ချန်ပီယံဆုပေါင်း22ချိန်မြောက်နဲ့အများဆုံးစံချိန်တင်လိုက်ပါတယ်။အမျိုးသားတဦးချင်းဖိုင်နယ်ကိုတနင်္ဂနွေနေ့ကမဲလ်ဘုန်းမြို့ Rod Laver ကွင်းကြီးမှာကစားကြရမှာကမ္ဘာအဆင့်နံပါတ်6နာဒယ်ကရုရှားကဒန်နီယယ်မက်ဒ်ဗီဒက်ဖ်ကို၅ပွဲအကြိမ်နဲ့ကစားပြီးနောက်ဆုံးမှာနာဒယ်က2-6 6-0 6-4 6-4 6-5 နဲ့ပိုဆွဲသွားတာပါ Rod Laver ကွင်းကြီးမှာနာဒယ်နဲ့မက်ဒ်ဗီဒက်ဖ်တို့အကြိမ်နဲ့ကစားခဲ့ကြပြီးစုစုပေါင်းပွဲချိန်9နာရီ24မိနစ်ကြာပြီးဒါဟာ Grand Slam Final တမိုင်းမှာလည်းဒုတိယအကြိမ်အကြာဆုံးပွဲဖြစ်ပါတယ်ပထမ2ပွဲကိုမက်ဗီဒက်ဖ်ကအနိုင်ရပြီးတတိယပွဲမှာလည်းရှေ့ကနေဥဆောင်နေရမှာနာဒယ်ကပြန်အနိုင်ရပြီးတော့နောက်ဆုံးမှာဘိုးဆွဲသွားခဲ့တာပါဒါဟာနာဒယ်အတွက်တော့ Australia Open ကိုဒုတိယအကြိမ်မြောက်ရတာဖြစ်ပြီးအခုလိုဘိုးဆွဲလိုက်တဲ့အတွက်နာဒယ်ဟာ Grand Slam ကို22ချိန်မြောက်ရရှိပြီး Roger Federer နဲ့ကမ္ဘာအဆင့်1 Novak Djokovic တို့ကိုကျော်ပြီး Grand Slam အများဆုံးရတဲ့သူဖြစ်စံချိန်တင်သွားပါတယ်